ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်တွေကမဲဆောက်မြို့မှာ၁၀ရက်အတွင်းမြန်မာနိုင်ငံကရွှေ့ပြောင်းလုပ်သားတွေကြောင့်ကိုဗစ်ကူးစက်မှုတွေမြင့်တက်လာနေတာကြောင့်ဒေသအာဏာပိုင်တွေကဇူလိုင်လ၁၀ရက်နေ့ကစပြီးအကန့်အသတ်မရှိညမထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ်။ညမထွက်ရအမိန့်မှာထိုင်းနိုင်ငံသားတွေနဲ့မြန်မာနိုင်ငံသားတွေအတွက်သတ်မှတ်ချက်မတူဘူးဆိုပြီးရောင်ကြီးဥလုသမားဖွဲ့ကဥပဒေရေးရာတာဝန်ခံမတ်တူစာကြိုင်ကအခုလိုပြောပြပါတယ်။
မင်းဆောင်မှာပေါ့ဒီညမထွက်ရမင်းထွက်လာတယ်ပေါ့နော်ကာဖျူးမင်းပေါ့မှာကာဖျူးမင်းမှာသူကဒီမြန်မာပြည်သားရှေ့ပြောင်းလို့ခိုင်းနေတယ်ကကြတော့ည၈နာရီရနေပြီးတော့မနက်၄နာရီအထိပေါ့နော်လောကညမထွက်ရမင်းထွက်တယ်ပြီးတော့မှထိုင်းလူမျိုးတွေတွေ့ကြတော့သူကည၇နာရီရနေမနက်၄နာရီအထိပေါ့ဆိုပြီးအဲ့လိုမျိုးထွက်တယ
်မြန်မာလူသမားတွေကြာကိုဗစ်ကူးစက်မှုတွေစတွေ့တဲ့စက်ယုံတွေအလုသမားတန်းရတွေရှိတဲ့မဲတောင်ရက်ကွက်မှာလဲဇူလိုင်လ၈ရက်နေ့ကစပြီးနေကင်းဘက်အခြေအနေကိုပါအပြင်းသွားလာခွင့်တွေကိုဒေသနာမိတ်နေနဲ့ကန့်တက်လိုက်ပါတယ်မဲတောင်ရက်ကွက်မှာနေထိုင်နေတဲ့မတ်တူစာဆိုင်ကပဲဆက်ပြောပြပါတယ
်ဒီဘက်မဲတောင်ကျေးရွာတစ်ခွင်မှာတော့သူတို့အင်မာလူဘာသာနဲ့ရောထိုင်းလူရောသူတို့လိုက်ပြီးတော့ဒီရက်ရွာလူကြီးတွေကနေလိုက်တော့ဟိုအော်ပြောတာရှိတယ်ပေါ့နော်အဲ့ဒါကတော့သူတို့ကဒီဟိုဘယ်သူမဆိုပေါ့အဲဒါတော့သူကထိုင်းရင်နေမှာရေလို့တော့မခွဲထားဘူးပေါ့နော်အာမနက်9နာရီရနေပြီးတော့နေ့လယ်17နာရီထိအာလုံးဝမထွက်ရဘူးပြီးလို့ရှိရင်နေ့လယ်10နာရီရနေညနေ4နာရီထိအာလုံးဝမထွက်ရဘူးပေါ့နော်အသွားလာပေါ့နော်အာသူတို့ပိတ်တယ်ပြီးတော့တကယ်လို့သွားတာလာတာထွက်တာတွေ့လို့စစ်ဆေးတာရှိခဲ့တယ်ဆိုလို့ရှိရင်သူတို့ကမိခဲ့တယ်ဆိုရင်အာပြစ်တံလည်းခံရတယ်လို့မျိုးသူတို့စိုင်းကျင်နဲ့လိုင်းစိုင်းကျင်လည်းသိမ့်မယ်ပေါ့စပိန်နဲ့လာနဲ့စပိန်သိမ့်မယ်ပေါ့သူတို့အဲ့ဒါစုံစမ်းမျိုးလာပြောတာလည်းရှိတယ်မှာအဲ့မဲ့တနေ့နေ့ဖြစ်ဆိုတော့အကန့်တနဲ့တော့မပြောဘူးလောလောဆယ်တော့သူတို့အဲ့ဒီဟိုပါဘောအစ်မတို့သူတို့ရလူကြီးရဲမှာအစီဝေးထိုင်ပြီးတော့အခုရလူကြီးတွေလည်းကြီးပြင်ညာပေးတယ်ဆိုတဲ့သဘောမျိုးပဲအခုဆိုလို့ရှိရင်တော့ညီမတို့ဒီဘက်မဲတောင်မှာဆိုရင်ဒါဒီနေ့၈ရက်နေ့ဆိုတော့လော့ဒ်ဒေါင်းချတာ73ရက်မြောက်ပြီပေါ့နော်အနောက်ပြန်ဆိုရင်တော့သူကရာသားတာကပထမကမနေ့ပြန်9ရက်နေ့ဆိုရင်14ရက်စပြီးတော့စစ်ဆေးရနေပြီးတော့14ရက်မြောက်နေ့ဖြစ်ပြီးဆိုတော့သူတို့လော့ဒ်ဒေါင်းဖြေပေးမယ်လို့တော့ပြောပြီးမယ်ဒီနေ့မှထပြီးတော့ဒီရက်ွက်လူကြီးတွေရလူကြီးတွေကနေလည်းမျိုးလိုက်ပြောပြောတဲ့ပုံမှန်မူတည်ပြီးမနေ့ပြန်တော့လော့ဒ်ဒေါင်းဖြေမလားမဖြေလားတော့မသိသေးမသိကြသေးဘူးမှတကယ်လို့ဖြေမယ်ဆိုရင်တော့မှပဲသူတို့အသွားလာပြန်ပိတ်ထားတယ်ဆိုရင်တော့ဘာမှတော့တိတ်မထူးဘူးပေါ့နော်ဟုတ
်မြန်မာလူသမားတွေတိတ်နေချီရှိနေတဲ့တက်ပြည်နယ်ထဲမှာပြီးခဲ့တဲ့တပတ်ကျော်ကစလို့စက်ယုံရှိယုံနဲ့အလူသမားတန်းရ၅ခုလောက်ကမြန်မာလူသမားတစ်ထောင်ကျော်ကိုဗစ်ကူးစက်မှုတွေဖြစ်တာကြောင့်ဆက်ယုံနေလဲပိတ်ထားပါဗျ။ကိုဗစ်အတည်ပြုလူနာတွေစတင်တွေ့ခဲ့တဲ့မဲတောင်ရက်ွက်နေရာတချို့ပဲအဝင်ထွက်တွေကိုပထမပိတ်ပင်ထားခဲ့ရတာကနေအခုတော့မဲတောင်ရက်ွက်ကြီးတစ်ခုလုံးကိုပါကန့်သက်ပိတ်ပင်မှုတွေတိုးလိုက်တယ်လို့မဲဆောက်မြို့တစ်မြို့လုံးကိုလည်းညမထွက်ရအမိန့်ကိုပါထုတ်ပြန်ခဲ့တာဖြစ်ပါတယ်။မဲဆောက်မြို့နယ်ထဲမှာကိုဗစ်အတည်ပြုလူနာပေါင်း1200ကျော်ရှိပြီးတက်ပြည်နယ်တစ်ခုလုံးမှာဆိုရင်တော့အတည်ပြုလူနာစုစုပေါင်း1614ယောက်ရှိပါတယ်။တိတ်ဆုံးသူစုစုပေါင်းကတော့8ယောက်ဖြစ်ပါတယ်ရှင်။